အားလုံးပဲမင်္ဂလာပါဒီကနေ့မှာကျွန်တော်တို့နဲ့အတူတူဝတ်ပြုကိုယ်ခွယ်ဖို့အတွက်အွန်လိုင်းမှာရောက်ရှိနေကြတဲ့မိဘညီကိုမောင်မရောက်ချင်းစီတိုင်းကိုသခင်ယေရှုခရစ်တော်နာမအားဖြင့်အသင်းတော်ကနေပြီးတော့မှကျိုးဆိုးနှုတ်ခွန်းဆက်ပါတယ်အထူးသဖြင့်ဒီလိုမျိုးချိန်ကာလမျိုးမှာဘုရားသခင်ကိုချစ်လျက်မိမိရဲ့အခက်အခဲပင်ပန်းနေတဲ့ကြားတွေကပေါ့နော်တကယ်လို့အဲ့ဒီလူမျိုးအခြေအနေတွေရှိခဲ့မဲ့ဆိုလို့ရှိရင်အဲ့ဒီအခြေအနေကမှဘုရားသခင်ကိုချစ်လက်မျက်မှောက်တော်ကိုလာပြီးတော့မှနှုတ်ကပတ်တော်ကိုခံယူကြတဲ့ရောက်ချင်းစီတန်းကိုဘုရားသခင်ကကြွယ်ဝစွာကောင်းကြီးချပေးပါစေလိုအပ်တဲ့ဘုရားသခင်စီရအတန်တော်စကားတော်တွေလည်းရရှိပါစေလို့ယေရှုခရစ်တော်နာမအားဖြင့်ဆုတောင်းပေးပါရစေဒီလရဲ့ပေါ့နော်ကျွန်တော်တို့အားလုံးသိပြီးသားဖြစ်တဲ့ဒီလကတကယ်ပဲစိတ်လှုပ်ရှားဖို့ကောင်းတဲ့လဖြစ်တယ်ဒီလရဲ့အဓိကဒီအသင်းတော်ရဲ့ဆောင်ပုဒ်ကတော့သခင်ဖျားရဲ့ဘိသိက်စီစဉ်သောလဖြစ်တယ်နော်ဆိုလိုတာကသခင်ဖျားစီကဘိသိက်တွေကဒီလမှာမှကျွန်တော်တို့စီကိုစီစဉ်တာမျိုးကိုတော့ဆိုလိုတာမဟုတ်ပေမဲ့ဒီလမှာကဘုရားသခင်ကဒီလိုမျိုးကျွန်တော်တို့စကားပြောပြီးဆိုကြတဲ့ကျွန်တော်တို့ကိုဘုရားသခင်ရဲ့ဖွင့်ပြခြင်းတဲ့အရာတစ်ခုရှိမယ်ကျွန်တော်တို့ကိုရရှိစေတဲ့အရာတစ်ခုရှိမယ်ဆိုတော့ကျွန်တော်တို့ကနေပြီးရဲရင်စွာယုံကြည်ပြီးတော့မှမျက်မှောက်တော်ကိုတဲ့ကိုတိုးဝင်ပြီးတော့မှဘုရားရဲ့အတန်တော်ကိုကြားပြီးတော့မှဘုရားသခင်စီကလက်ခံယူဖို့ဖြစ်တယ်ဒီတပတ်ဒီတလတာလုံးလဲပေါ့နော်ကိုဒီနေ့ရောက်တဲ့အထိကျွန်တော်တို့အသင်တော်မှာရှိတဲ့ဒီကဘုရားအသုံးပြုလေးရှိတဲ့ဇာများစွာရဲ့အဲနှုတ်ကပတ်တော်အပြည့်တော်၎င်းဒီဇာတွေကတစ်ဆင့်ဘုရားသခင်ကကျွန်တော်တို့တွေကိုဘိသိက်နဲ့ပတ်သက်တဲ့အရာတွေကျွန်တော်တို့နားလည်ရမယ့်အရာတွေကျွန်တော်တို့ဖွင့်ပြခြင်းတဲ့အရာတွေကိုဘုရားသခင်ကကျွန်တော်တို့ကိုကြားခဲ့စီပြီးဖြစ်တယ်နားထောင်ခဲ့စီပြီးဖြစ်တယ်ဒီနေ့မှလည်းအစ်တစ်ပံပြန်လဲပြီးတော့ပေါ့နော်ကျွန်တော်တို့နားထောင်ဖို့ပြန်လဲပြီးတော့စဉ်းစားဆင်ခြင်ဖို့ဆွေးနွေးဖို့အတွက်ဒီဘိသိက်နဲ့ပတ်သက်တဲ့အရာပေါ့နော်ဘုရားသခင်ပေါ်ပြတယ်လို့ကျွန်တော်တကယ်ပဲယုံကြည်တဲ့အရာတစ်ခုကိုယူဆောင်လာတယ်ကျွန်တော်ခေါင်းစဉ်လေးကိုတော့ဘယ်လိုပေးထားလဲဆိုလို့ရှိရင်သင်ဤဘိသိက်ဖြစ်ပါတယ်เนาะကျွန်တော်ဘိသိက်လို့ဘိသိက်ပေါ့နော်ဘိသိက်ပေးတယ်ဘိသိက်ခံတယ်ဆိုတော့စကလုံးအတုံးအနှုံးတွေเนาะလှုပ်ဆောင်မှုတွေကိုကျွန်တော်တို့ဘာသာတရားတော်တော်များများမှာကျွန်တော်တို့တွေ့ဘူးနေကြဖြစ်တယ်ပေါ့နော်ဥပမာကျွန်တော်တို့ကောင်းကြီးမင်္ဂလာအတွက်လားကျမ်းမာရေးအတွက်လားစသဖြင့်ပေါ့နော်ဒီကေဝဲဘိသိက်ဆရာတွေကဒီအမျိုးမျိုးသောပေါ့နော်သူတို့ရဲ့ဒီကျင်းပြတယ်လို့ထင်တဲ့လူတွေအခွင့်အာဏာရှိတဲ့ဆိုတော့ထင်တဲ့လူတွေကပေါ့နော်ဘိသိက်ပေးတယ်ဘိသိက်ကိုလည်းခံယူကြတယ်အဲ့ဒါကိုကျွန်တော်အများကြီးတွေ့ရှိရတယ်ကျွန်တော်တမကျန်းစာမှာလည်းပေါ့နော်ကျွန်တော်တို့ယုံကြည်သူတွေရဲ့တကယ်နှစ်သက်များလို့တကယ်အများကြီးဖတ်ရတဲ့ဘုရားသခင်နှုတ်ကပတ်တော်ဖြစ်တဲ့တမကျန်းစာမှာလည်း anointed ဆိုတဲ့အတုံးနှောင်းอ่ะเนาะကျွန်တော်လေ့လာကြည့်တဲ့အခါမှာ anointed ဆိုတဲ့စကားလုံးအတုံးနှောင်းအကျင့်အားဖြင့်ねအကျမ်းပြင်းပေါ့เนาะ100နီးပါးလောက်တွေ့ရတယ်လို့ရေးသားဖော်ပြထားတာကိုတွေ့ရှိရတယ်ဘိသိက်ဆိုရဲပေါ့เนาะဒီအနေအဓိပ္ပာယ်ကိုလည်းကျွန်တော်တို့အကျယ်ချက်ပြီးတော့အသေးစိတ်ပြောမယ်ဆိုလို့ရှိရင်တော့များစွာပေါ့เนาะကျွန်တော်တို့ပြောနိုင်မှာလည်းဖြစ်တယ်ပြောလဲပြောပြောလေးရှိတာကိုလည်းကျွန်တော်ကြားဖို့ပြီးသားဖြစ်မယ်เนาะအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီကနေ့ကျမ်းစာမှာဖော်ပြတဲ့ဘိသိက်ဆိုတာကဘလိုမျိုးလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ကအစအသေးစိတ်ခရီးစိတ်တွင်းကြကြီးပေါ့နော်နည်းနည်းနည်းနည်းရှိုင်းသွားတဲ့ဘာသာစကားမျိုးစုံပေါ့သူ့ရဲ့မူလဘာသာစကားတွေကနေပြီးတော့တကယ်လို့အဲ့လိုမျိုးမလေ့လာနိုင်တော့မှကျွန်တော်တို့လူတိုင်းနားလည်အောင်ပေါ့နော်အလွယ်ဆုံးနဲ့အတိုးဆုံးပြောရမယ်ဆိုလို့ရှိရင်တော့နော်ကျွန်တော်တို့ဒီဘိသိက်ဆိုတာကဖိယသခင်ကသူ့ရဲ့ရည်ရွယ်ချက်တစ်ခုကိုလှုပ်ဆောင်အကောင်အထည်ပေါ်ဖို့အတွက်လူတစ်ယောက်ကိုနော်တီးသန့်ရွေးချယ်ပြီးတော့တန်ရှင်းစေပြီးတော့လိုအပ်တဲ့အခွင့်တကိုအာနာဉာဏ်ပညာအစွမ်းတက်တီကိုအနှင်းချင်းဖြစ်တယ်เนาะအဲ့လိုမျိုးခံရတဲ့လူလည်းဘိသိက်ခံရတဲ့လူလို့ကျွန်တော်တို့ဖော်ပြတယ်ဆိုတာကိုစံစာထဲမှာတွေ့ရှိရတယ်နောက်ပြီးတော့ကျွန်တော်အများအားဖြင့်ဘိသိက်ပေးတဲ့အခါမှာဒီကျွန်တော်တွေ့ပြီးတော့မြင်နေကြကတော့ဗာလဲဆိုလို့ရှင်ဘိသိက်စီဖြစ်တယ်เนาะဘိသိက်စီကိုလည်းကျွန်တော်တို့ကဒီဟိုစံစာထဲမှာကြည့်တဲ့အခါမှာဒီပဲဖះညွန်ကြားထားတဲ့အတိုင်းဖော်ပြထားတဲ့အတိုင်းကိုဒီဘိသိက်စီအိုမှာဖော်ဆက်တယ်ပြီးတော့တီးသန့်ဆက်ကပ်ပြီးတော့ဒီနော်ဖះအတွက်ဖယ်ထားတဲ့အရာဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရလေ့ရှိတယ်နောက်ပြီးတော့ဘိသိက်ပေးတဲ့အခါမှာ ਨੇ ပေးတဲ့အခါမှာလဲစီနဲ့တွန်းလောင်းချတာစီနဲ့ပြပြန်းတာစသဖြင့်ပေါ့နော်နှုတ်ကွက်တော်ထဲမှာမြင်ရတယ်သူတို့ပြင်ဘိသိက်ချင်းဘိသိက်ခံယူခြင်းမှာเนาะကျွန်တော်စီလောင်းနဲ့ဆိုတဲ့အရာစီနဲ့ပြပြန်းနေဆိုတဲ့အရာကတော့ကျွန်တော်တို့ physically ပေါ့เนาะ physically မြင်သာစေတဲ့ဒီ symbolic action ဖြစ်တယ်ပေါ့เนาะဒီရှင်ဘုရင်တွေပေါ့เนาะယေပရောဟိတ်တွေဒီ prophet တွေစစ်သူရဲ့ကြီးတွေเนาะစတဲ့ပြီးဘုရားသခင်ကြီးမားစွာအသုံးပြုခဲ့တဲ့သူတချို့อ่ะပေါ့เนาะတကယ်ပဲနှုတ်ကွက်တော်ထဲမှာအထူးသဖြင့်ဓမ္မဟောင်းကျမ်းထဲမှာကျွန်တော်ဖတ်ကြည့်မယ်ဆိုလို့ရှိရင်သူတို့ကစီနဲ့လောင်းပြီးတော့မှ ဘိတ်သိက်စီနဲ့လောင်းပြီးတော့မှတကယ်ပဲဘိတ်သိက်ပေးခြင်းကိုခံခဲ့ရတာကိုတွေ့ရှိရတယ်။အဲ့ဒီထက်မကပေါ့နော်ကျွန်တော်ပို့ပြီးတော့လိမ့်လာကြည့်တဲ့အခါမှာစိတ်ဝင်စားစရာကောင်းတဲ့အရာတစ်ခုကတော့ဗာလဲဆိုလို့ရှိရင်ကျမ်းစာထဲမှာဖော်ပြထားတဲ့ဘုရားသခင်ကြီးမားစွာဘုရားသခင်ကတကယ်ပဲဟိုတကူအင်အားအစွမ်းတက်တိနဲ့ပေးပြီးတော့မှတကယ်ပဲဘုရားရဲ့သုံးတော်ကိုခံခဲ့တဲ့ကြီးမြတ်တဲ့သူတွေကတချို့ကလည်းเนาะတချို့ကကြတော့ဒါမျိုးစီနဲ့လောင်းပြီးတော့အဲဘိတ်သိက်ချင်းကိုခံခဲ့ရတာမျိုးမရှိတော့လဲကျွန်တော်တို့တွေးရှိရတယ်ဗောနော်ဟိုတခြားသောပုံစံမျိုးနဲ့ရွေးကောက်ခြင်းတွေလည်းကျွန်တော်တို့တွေးရှိရတယ်အထူးသဖြင့်ဗောနော်ကျွန်တော်လေ့လာကြည့်မယ်ဆိုလို့ရှိရင်အခုကျောင်းကျမ်းစာထဲမှာဗောကြည့်မယ်ဆိုလို့ရှိရင်ယုံကြည်ခြင်းရဲ့အဖဗောနော်အာဗြဟံဆိုလို့ရှိရင်သူ့ကိုဗောနော်စီနဲ့ဘိတ်သိက်ပေးတယ်ဆိုတာမျိုးကျွန်တော်တို့ရှာကြည့်ပေးမယ်เนาะကျွန်တော်မတွေးခဲ့ရဘူးဗောနော်ဒါပြီးတော့ဒီမောရှိကျွန်တော်တို့တကယ်ပဲဒီဓမ္မဟောင်းမှာတကယ်ပဲပြညတ်တရားကိုယူလာတဲ့မောရှိရဲ့တက်တာမှာဆိုလေသူကနေပြီးတော့မှဒီစီနဲ့လောင်းပြီးတော့ဘိတ်သိက်ခံရတယ်ဆိုတာကိုကျွန်တော်တို့မတွေ့အောင်ဒါပေမဲ့သူကတော့ယေဘရဟိပေါ့နော်ယေဘရဟိဖြစ်လာမဲ့အာရုံကိုကြတော့သူကနေပြီးတော့မှစီနဲ့လောင်းပြီးတော့ဘိတ်သိက်ပြီးတယ်ဆိုတာကိုကျွန်တော်တို့တွေးရှိရတယ်ဒီဝိပုယကျမ်းအခန်းကြီး၈အငယ်၁၀နှစ်မှာဆိုလို့ရှိရင်ကျွန်တော်တွေ့ရမှာဖြစ်တယ်အဲနောက်ပြီးတော့ကျွန်တော်တို့ဆက်ပြီးလေးလာကြည့်တဲ့အခါမှာမောရှိကဒီတချေရောက်တော့ခန္ဓာပြူကိုဝင်ကနေကြတော့เนาะအကြောင်းအမျိုးမျိုးကြောင့်ဘုရားသခင်ကသူ့ကိုဝင်ခွင့်မပေးခဲ့ဘူး။ဒါပေမဲ့သူ့ကိုတော့သူပေါ့เนาะသူပို့ဆောင်တဲ့ဣတိလလူမျိုးတွေဝင်ရမဲ့ဒီခန္ဓာပြူကိုဟိုးတောင်ပေါ်ကနေပြီးတော့ပြခဲ့တယ်။ဒီဘုရားသခင်ကမောရှိကိုပြခဲ့တယ်။နောက်ပြီးတော့သူ့ကဘုရားသခင်ကသူ့ကိုဘာခိုင်းလဲဆိုလို့ရှိရင်သူ့ရဲ့မပြည့်ပြတ်သေးတဲ့အလုပ်တွေကိုဆက်ပြီးတော့တာဝန်ယူမဲ့ယောရှုကိုပေါ့เนาะဆက်ပြီးတော့လက်ပြောင်းလက်လွှဲလုပ်ဖို့အတွက်အာမောရှိကိုပြောတယ်အဲ့ဒီအချိန်မှာလဲเนาะကျွန်တော်ယောရှုကိုလဲကျွန်တော်တို့စီနဲ့မောရှိကနေပြီးတော့ဘိတ်သိပ်ပြီးတယ်လို့မတွေ့ရဘဲနဲ့ဘယ်လိုပဲတွေ့ရလဲဆိုလို့ရှိရင်တောလျာကျမ်းအခန်းကြီး29အငယ်18မှာထာဝရဘုရားကလဲဝိညာဉ်တော်ကိုယာသောနှုံဤသားယောရှုကိုခေါ်၍သင်ဤလက်ကိုသူ့ဘောမှာတင်လော့လို့သာဖော်ပြထားတာကိုကျွန်တော်တွေ့ရှိရတယ်ဒါပြီးတော့ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်เนาะဘုရားသခင်ကြီးမားစွာဆက်ပြီးတော့အသုံးပြုသူမျိုးများစွာဒီဓမ္မဟောင်းကျမ်းထဲမှာရှိတယ်ဂီတောင်ကိုလဲစီနဲ့ဘိတ်သိပ်ပြီးတယ်ဆိုတာကိုမတွေ့ရဘူးเนาะအဲ့မို့ကျွန်တော်တို့ကစီးနဲ့လောင်းပြီးတော့ဘိတ်သိက်ခံရသည်ဖြစ်စေဖြန်းပြီးတော့ဘိတ်သိက်ခံရသည်ဖြစ်စေခုနကเนาะမောရှေကနေပြီးတော့မှယောရှုကိုလက်တင်ပြီးတော့ဒီလိုမျိုးဘိတ်သိက်ပေးသလိုပဲဘိတ်သိက်ပေးခြင်းခံရသည်ဖြစ်စေဘလို့ပုံစံမျိုးနဲ့ပဲဘိတ်သိက်ခံရသည်ဖြစ်ပါစေဒါအမှန်တကယ်ပေါ့เนาะခုနပြောသလိုဘိတ်သိက်ချင်းကိုခံရတဲ့သူတွေမှာရရှိတဲ့တူညီတဲ့အကြောင်းအရာတွေကိုတော့ကိုယ်တော့ကျန်းစာထဲမှာဒီကုလိုဖော်ပြထားတယ်ဆိုတာကိုတွေးရှိရတယ်။ဘိတ်သိက်ခံရတဲ့သူတွေမှာပုံသားမျိုးမျိုးနဲ့ကျွန်တော်တို့စီနဲ့ဖြည့်စေစီနဲ့ဖြန်းပြီးတော့ဖြည့်စေလက်တင်ပြီးတော့ဖြည့်စေဘောနော်ဘုရားသခင်ကနေပြီးတော့မှရွေးကောက်ပြီးတော့မှဘိတ်သိက်ခံရတဲ့သူတွေမြောင်ဖျားစွာရှိတယ်မတူညီတဲ့ပုံစံတွေပါပဲ။ဒါပေမဲ့အဲ့ဒီလူတွေမှာရရှိတဲ့ခံစားရတဲ့တူညီတဲ့အရာတွေကတော့ရှိတယ်။အဲ့ဒါတွေကိုကျွန်တော်ဆက်ပြီးတော့လေ့လာမှဖြစ်တယ်နော်။အဲပထမတစ်ချက်ကကျွန်တော်ဘာတွေ့ရလဲဆိုလို့ရှိရင်ဘုရားသခင်ခိုင်းစေတဲ့အလိုတော်ကိုဆောင်ရွက်ရင်တီးသန့်ရွေးချယ်ခေါ်ထားခြင်းခံရသည်ကျွန်တော်တို့ဘိသိက်ရရှိတဲ့သူတွေဆိုတာကဘုရားကနေပြီးတော့မှတွေ့ရလူတွေကိုရှောက်ပြီးတော့အာခေါ်လိုက်တာမျိုးမဟုတ်ဘဲနဲ့ sorry ဘုရားသခင်ကနေပြီးတော့မှတကယ်ပဲတီးသန့်သူ့အတွက်ရွေးကောက်ပြီးတော့မှနော်ခေါ်ထားပြီးတော့မှတကယ်ပဲဟိုခိုင်းစေတဲ့သူ့အတွက်ရည်ရွယ်ချက်ထားတဲ့လူတွေဖြစ်တယ်ဆိုတာကိုကျွန်တော်တွေးရှိရတယ်ဥပမာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နော်ကျမ်းစာထဲမှာမောရှေအသက်တာမှာဆိုလို့ရှိရင်သူကခေပြဲကလေးတွေကိုပေါ့နော်သူမွေးလာတဲ့ကလေးတွေကိုဒီဝမ်းဆွဲမတွေอ่ะပေါ့နော်တတ်ဖို့စေခိုင်းနေတဲ့အချိန်ဖြစ်တယ်ဆိုလိုတာကအဲ့ဒီတဲကမှဘုရားသခင်ကဒီခက်ခဲပါတယ်လို့ဆိုတဲ့အချိန်ကာလာထဲမှာမောရှိကိုတကယ်ဘုရားသခင်ကရွေးကောက်ခဲ့တာဖြစ်တယ်ရွေးနှုတ်ခဲ့တာဖြစ်တယ်ပြီးတော့မှသူ့ကိုလည်းသူ့ကိုရွေးနှုတ်ရတဲ့ရည်ရွယ်ချက်ကိုလည်းဘုရားသခင်ကမောရှိကိုပြောပြတယ်နော်ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်အာဒီသူ့ရဲ့လူမျိုးတော်ရဲ့အဲဒီအီဂျစ်ပြည်မှာကျွန်းခံနေရတဲ့ခါမှာနှင်းပန်းနှိမ့်ဆက်ခံရလို့အော်ညီးနေတဲ့အတန်တွေဖျားကိုအော်တဲ့အတန်တွေညီးတွားတဲ့အတန်တွေကိုငါကြားပြီဆိုပြီးတော့မှပြောတယ်ပြီးတော့မှအဲ့ဒီသူ့ရဲ့လူမျိုးတော်ကိုဣသေလလူမျိုးကိုဒီသူ့ရဲ့အီဂျစ်ပြည်ကနေပြီးတော့မှဒီခါနန်ပြည်ကိုဥဆောင်ခေါ်ဖို့အတွက်တော့တာဝန်မောရှိကိုပေးဖို့အတွက်သူကရွေးနှုတ်ခဲ့ရဆိုတာကိုရှင်းရှင်းလင်းလင်းကိုမောရှိကလည်းသိသလိုပဲဖျားသိရင်လည်းပေါ်ပြတာဖြစ်တယ်နောက်ပြီးတော့ကျွန်တော်လန်ခီတစ်ယောက်မှာနော်မောရှိကနေပြီးတော့ဣသေလလူမျိုးတွေကိုခေါ်ဆောင်လာခဲ့တဲ့လန်ခီတစ်ယောက်မှာကြည့်မယ်ဆိုရင်လည်းမောရှိကနေပြီးတော့မှနောက်ထပ်ပြီးတော့သူ့ကိုကူညီမဲ့သူ့ကိုသူ့ကိုမားစားမဲ့เนาะဒီပဲဒီအသက်ကြီးသူဣသေလအသက်ကြီးသူ90ကိုလည်းထပ်ပြီးတော့ရွေးကောက်ခဲ့တယ်ရွေးနှုတ်ခဲ့တယ်ဆိုတော့တွေးရှိရတယ်ဆိုတော့ဒါကဒီလောက်လူများတယ်เนาะဒီလောက်လူပေါင်းများစွာသောဣသေလလူတွေကျွန်တော်ဟိုလေ့လာကြည့်တဲ့အခါမှာလူပေါင်းက2တန်းလောက်ဗောနော်အဲ့လောက်ရှိတဲ့ထဲမှာဒီလူအသက်ကြီးသူ90ကိုရွေးကောက်ခြင်းကိုခံရတယ်သူတို့ကိုရွေးကောက်တယ်ပြီးတော့မှသူတို့ရဲ့ရည်ရွယ်ချက်ကလည်း ရွေးကောက်ရတဲ့ယူရချက်ကလည်းဘာလဲဆိုလို့ရှိရင်ဒီမောရှိကိုထပ်ပြီးတော့ထိတိယောက်ယောက်ကူညီပေးဖို့အတွက်ဖြစ်တယ်ဆိုတော့တွေ့ရှိရတယ်။နောက်ပြီးတော့ဆက်ပြီးတော့လေ့လာကြည့်မယ်ဆိုလို့ရှိရင်ဘုရားပြောသလိုပဲမောရှိလက်ထက်ကနေပြီးလက်ပြောင်းလက်လွဲတာဝန်ယူတဲ့ယောရှုဖြစ်တယ်။ယောရှုလည်းအဖျားကရွေးကောက်ခဲ့တယ်။ဒါလောက်လူပေါင်းများစွာဒါလောက်ဒီအမျိုးနွယ်ဆယ်နှမျိုးနွယ်တွေရတယ်ပါသူထက်တာလွန်နဲ့ခွန်အားကြီးတဲ့အစွမ်းတတ္တိရှိတဲ့သူတွေလည်းရှိကောင်းရှိနေပါတယ်။ဒါပေမဲ့အဲ့ဒီထဲမှာယောရှုကိုရွေးကောက်တယ်။ပြီးတော့မှယောရှုကိုရွေးကောက်ရတဲ့ယူရချက်ကိုလည်းဖော်ပြပြန်တယ်။နောက်ယောရှုကိုတည်သေးတယ်လို့ပဲဘလို့အားလုံးတည်ပြီးသားဖြစ်နော်။မောရှိရဲ့မပြည့်ပြတ်သေးတဲ့ဣသေလဆယ်နှနွယ်ကိုကျွန်တော်တို့ခါနန်ပြည်ထဲမှာနေရာချဖို့အတွက်အဲ့ဒီတောင်ကိုဆက်လက်ယူဖို့အတွက်ယောရှုကိုအဲရွေးကောက်ခဲ့တယ်ဆိုတော့ကျွန်တော်တွေ့ရှိရတယ်။နောက်တော့အဲ့ဒီလိုပဲကျွန်တော်မနောဆက်လက်ကြည့်မယ်သလိုရှိရင်လည်းကျွန်တော်တို့ဣသေလလူမျိုးရဲ့ပထမဆုံးဘုရင်ဖြစ်တဲ့ဘုရင်ရှောလူဘုရင်ရှောလူရဲ့အသက်တာမှာလည်းအဲ့လိုပဲနော်ဘုရားသခင်ကရွေးကောက်တယ်သူရှောလူကတော့သူကနဲ့သူအာသူ့ကိုရွေးကောက်မှမသိပါဘူးသူရဲ့ဒီသူဖခင်ရဲ့ဒီမြေးတွေမြဲတွေပေါ့နော်အဲ့သူတို့ပျောက်လို့လိုက်ရှာရင်းနဲ့မှသူတို့ကတော့မတော်တဆပေါ့ဒါပေမဲ့ဘုရားသခင်ကရည်ဝဲထားပြီးသားဖြစ်တယ်ဘုရားသခင်ကသူ့ကိုရွေးကောက်တယ်ရွေးချက်ကတော့ဘာလဲဆိုလို့ရှိရင်ခုနပြောလို့အမွေတော်လူမျိုးကိုဘုရားလူတော်တိုင်းအုပ်ဆိုးပြီးတော့မှမင်းလို့ဖို့အတွက်ဖြစ်ရဆိုတော့တွေးရှိရတယ်။နောက်ပြီးတော့ဆက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းပေါ့နော်ဒါကျွန်တော်ဒီစံစာထဲမှာပါတယ်ဥပမာတချို့ကိုကျွန်တော်အနည်းငယ်လေးဖော်ပြတာဖြစ်တယ်။ဒါခွေးရဲ့အသက်တာမှာလည်းအဲ့လိုပဲဣသေလာလူတွေအများကြီးရှိတယ်မိမိညီကိုတွေရှိတယ်အဲ့ဒီထက်မှအငယ်ဆုံးဘာမှမထင်မရှားဖြစ်ပေလို့ဘုရားကရွေးနှုတ်ပြီးတော့ရွေးကောက်ပြီးတော့မှသူ့ကိုခုနပြောတဲ့ဘုရင်ရှောလူရဲ့ဟိုဘုရားအလိုမကျမှုတွေကိုပြန်ပြီးတော့မှဟိုကာဗာလုပ်နိုင်ဖို့ပြန်ပြီးတော့မှဘုရားရဲ့စိတ်တော်နဲ့တွေးတဲ့အသက်တာမျိုးနဲ့ဒီဣသေလလူမျိုးတော်ဘုနော်ဒီအုပ်ဆိုးဖို့အတွက်အဲပြန်ပြီးတော့ရွေးကောက်တယ်ဆိုတာကိုလည်းကျွန်တော်တို့ကျမ်းစာထဲမှာတွေ့ရတာဖြစ်တယ်ပြီးတော့ကျွန်တော်ဆက်မကြည့်မဲ့သလိုချင်းကျွန်တော်ဥပမာတွေကတော့အများကြီးပဲဖြစ်တယ်ဘုရားသခင်ရွေးကောက်တဲ့သူတွေဘုရားသခင်နေပြီးတော့မှကြီးမားစွာစေခိုင်းတဲ့သူတွေမြောက်များစွာရှိတယ်ဥပမာယောသဂီဒေါန်ရှမ်းစုံဒန်ယေလစသဖြင့်တို့တို့အကြောင်းကိုကျွန်တော်အားလုံးသိပြီးသားဖြစ်တယ်သူတို့တွေကိုဘုရားသခင်ကနေပြီးတော့မှဒီမြောက်များစွာသောသူတွေကမှရွေးကောက်တယ်အခက်ခဲတွေကြားထဲမှာရွေးကောက်တယ်ပြီးတော့မှသူတို့ကိုဟိုရည်ရွယ်ချက်တစ်ခုအတွက်ဘုရားကသူတို့ကိုအသုံးပြုတယ်စေခိုင်းတယ်ဆိုတာကိုတွေ့ရှိရတယ်အဲ့ဒါဆိုလို့ရှိရင်ဗိသိက်တကယ်ပဲခံရတဲ့သူတွေအားလုံးထဲမှာနော်အားလုံးရရှိတဲ့အချက်တွေကမှပထမတစ်ချက်ကတော့ဗာလဲဆိုလို့ရှိရင်တူတူညီညီပေါ့နော်ဘသူပဲဗိသိက်ခံရအဲ့ဒီလူကတကယ်ပဲရရှိတဲ့တစ်ချက်ကတော့ဗာလဲဆိုလို့ရှိရင်ဘုရားသခင်ကသူ့ကိုဘုရားအတွက်တီးသန့်တန်ရှင်းစေပြီးတော့မှရွေးကောက်ခြင်းကိုခံရတယ်ပြီးတော့မှသူကနေပြီးတော့မှသူ့ကိုခေါ်ထားတဲ့ရည်ရွယ်ချက်ဘုရားသခင်ကသူ့ကိုဘာလို့ဗိသိက်ပေးလဲဆိုတဲ့ရည်ရွယ်ချက်ကိုသူကကောင်းစွာသိတာဖြစ်တယ်။နောက်နံပါတ်1အချက်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်နံပါတ်1အချက်ဆိုတာကဒီဗိသိက်ခံရတဲ့သူတွေအားလုံးပေါ့နော်ခံရလေရှိတဲ့ခံရတဲ့ပေါ့နော်နောက်အချက်တစ်ချက်ကတော့ဘာလဲဆိုလို့ရှိရင်ဘုရားသခင်ရဲ့ဝိညာဉ်တော်စင့်သက်ကင်းဝတ်ပြီးလိုအပ်သောဉာဏ်ပညာအခွင့်တကောအာနာအစွမ်းတက်တီကိုလည်းရရှိစေသည်အာမင်ဒါကတော့ကျွန်တော်စံစာထဲမှာကြည့်ရင်ကျွန်တော်သေသေးချာချာကိုအဲ့ဒါကအမြဲတစ်ဆက်တည်းတွေ့ရတယ်နော်တောလျာကျမ်းခန်းကြီး7အငယ်25မှာဆိုလို့ရှင်ထာဝရဘုရားသည်မိုးတိမ်ဖြင့်ဆင်းသက်၍မောရှေနှင့်နှုတ်ဆက်တော်မူ၏မောရှေပေါ်မှာကျင်းဝတ်သောဝိညာဉ်အချို့ကိုယူ၍အသက်ကြီးသောသူ9ကြိတ်တို့အပေါ်မှာတင်တော်မူသည်ဖြင့်ထိုဝိညာဉ်သည်သူတို့အပေါ်မှာကျင်းဝတ်သောအခါသူတို့သည်ပရောဖက်ပြု၍မပြတ်မစဲခေါ်ကြဤဒါကကျမ်းစာထဲမှာခုနကျွန်တော်ပြောသလိုပဲဗိသိက်ခံရတဲ့မောရှိစီကနေပြီးတော့မှထပ်ပြီးတော့မှဗိသိက်ခံရတဲ့ဒီအသက်ကြီးသူ90ရဲ့အကြောင်းအရေးပြောထားတာဖြစ်တယ်ဗိသိက်လဲပြီးတော့တစ်ဆယ်ထဲမှာဘာဖြစ်လဲဆိုလို့ရှင်မောရှိစီကဝိညာဉ်တချို့ကိုဘုရားကနေပြီးတော့မှအဲ့ဒီလူ90ပေါ်မှာတင်တဲ့အခါမှာသူတို့ကလည်းဝိညာဉ်တော်ကိုခံရတယ်ခံရပြီးတော့မှဝိညာဉ်တော်ခံရခြင်းရဲ့တကယ်ပဲတက်သေးเนาะတကယ်ပဲဒီပထမဆုံးတက်သေးဖြစ်လေရှိတဲ့အရာကတော့ခုနပြောပရောဖက်ပြုတယ်ဆိုတဲ့အကြောင်းကိုကျွန်တော်တွေးရှိရတာဖြစ်တယ်နောက်တစ်ချက်ကတော့ဗာလဲဆိုလို့ရှိရင်ဒီဓမ္မရာဇဝင်ပထမဆုံးအခန်းကြီး30အငယ်1မှာအဲ့ဒါကတော့ဒီဘုရင်ရှောလူအကြောင်းရေးထားတာဖြစ်တယ်စီဘူးကိုယူ၍ရှောလူ၏ခေါင်းပေါ်မှာလောင်းလေ၏တဖန်သူ့ကိုနန်းသည်ဖြင့်ထာဝရဘုရားသည်တင့်ကိုအမွေတော်လူမျိုး၏မင်းရ၌ခန့်ထား၍စီလောင်းခြင်းဘိသိက်ကိုပေးတော်မူ၏ဒါကျွန်တော်နောက်ပြီးတော့အခန်းငယ်6ကိုဆက်ဖတ်မယ်ဆိုလို့ရှိရင်ထိုအခါထာဝရဘုရား၏ဝိညာဉ်တော်သည်တင့်ပေါ်မှာတက်ရောက်သည်ဖြင့်တင်သည်သူတို့နှင့်အတူပရောဖက်ပြု၍ခြားနာတော်သူဖြစ်လိမ့်မည်ပြီးတော့မှအခန်းငယ်ကိုဆက်ဖတ်မယ်ဆိုလို့ရှိရင်ရှောလူသည်ရှမွေလထံမှထွက်သွားမည်ဟုလှည့်တော်အခါခြားနာသောစိတ်နှလုံးကိုဘုရားသခင်ပေးတော်မူ၍ထိုနမိတ်လက္ခဏာအလုံးစုံတို့သည်ထိုနေခြင်းတွင်ဖြစ်လိမ့်၏ဒါကဒီဘုရင်ရှောလူအကြောင်းရေးထားတာဖြစ်တယ်ဘုရင်ရှောလူကိုဘိသိက်ပေးပြီးတော့မှအဲ့ဒီနေ့မှာပဲဘုရားရဲ့ဝိညာဉ်ကရှောလူအပေါ်မှာတက်ရောက်တဲ့အခါမှာကျင်းဝတ်တဲ့အခါမှာရှောလူက အရင်တော့နဲ့မတူခြားနားတဲ့နှလုံးသားခြားနားတဲ့သူဖြစ်လာတဲ့ဆိုတဲ့အကြောင်းကိုကျမ်းစာထဲမှာဖော်ပြထားတာဖြစ်တယ်။သူလိုတာကဖျားရဲ့ဘိသိချင်းကိုခံရတဲ့အခါမှာဖျားရဲ့ခေါ်ထားခြင်းရွေးချယ်ခြင်းရွေးကောက်ခြင်းကိုခံရပြီးတော့ဘိသိပေးတဲ့အခါမှာဘာဖြစ်လဲဆိုလို့ရှိရင်ဖျားရဲ့ဝိညာဉ်တော်ကအဲ့ဒီဘိသိချင်းကိုခံရတဲ့သူပေါ်မှာကိန်းဝတ်တဲ့တက်ရောက်တယ်ဆိုတာကိုကျွန်တော်တို့တွေးရှိရတာဖြစ်တယ်။နောက်ပြီးတော့ကျွန်တော်ဆက်ပြီးတော့ဓမ္မရာဇဝင်ပထမဆုံးအခန်းကြီး16 73ကိုကြည့်မယ်ဆိုလို့ရှိရင်လေရှမွေလသည်လည်းစီဘူးကိုယူ၍သူဤအကိုစုထဲမှာသူ့ကိုဘိသိပေးလေ၏ထိုနေ့မှစ၍ထာဝရဘုရား၏ဝိညာဉ်တော်သည်ဒါဝိဒ်အပေါ်မှာတက်ရောက်လေ၏ရှမွေလသည်ထ၍ယာမမြို့သို့ပြန်သွား၏ကျော်ကြကြည့်မယ်ဆိုလို့ရှိရင်နော်ဒီ professional ရှမွေလကနေပြီးတော့မှညီကိုတွေတဲကနေပြီးတော့မှဒီတိုးကြောင်းသားလေးငယ်ဆုံးဖြစ်တဲ့ဒါဝိဒ်ကိုစောင့်ဆိုင်းပြီးတော့နော်ကျွန်တော်ဘိသိပေးတယ်စီနဲ့ဘိသိစီလောင်းနဲ့ဘိသိပေးတဲ့ကစီလောင်းနဲ့ဘိသိပေးတဲ့ခါမှာဘာဖြစ်လဲဆိုလို့ရှိရင်ထိုနေ့မှစ၍ထာဝရဘုရား၏ဝိညာဉ်တော်သည်ဒါဝိဒ်အပေါ်မှာတက်ရောက်လေ၏ဘိသိကိုခံရတဲ့သူတွေဖြစ်လေဖြစ်တာရှိတယ်နော်ဖြစ်လေရှိတဲ့ခံရလေရှိတဲ့ဝိညာဉ်တော်ကဒါဝိဒ်ရဲ့အပေါ်မှာကင်းဝတ်တယ်ဆိုတာကိုကျွန်တော်တွေးရှိရတာဖြစ်တယ်။ဆိုလိုတာကဘိသိခံရတဲ့သူတွေကဘုရားသခင်ရဲ့ရွေးကောက်တာဝန်ပေးခြင်းနဲ့တကွဝိညာဉ်တော်ကိုပါခံရတဲ့သူတွေဖြစ်တယ်ဆိုတာကိုကျွန်တော်စံစာထဲမှာရှင်းရှင်းလင်းလင်းကိုတွေ့ရတာဖြစ်တယ်။အားဆိုလို့ရှိရင်ဒီတစ်ခေါက်တော့ကျွန်တော်တို့ကိုယ့်အကြောင်းကိုပေါ့နော်ပြန်စဉ်းစားကြည့်ဖို့အလှည့်ဖြစ်ပါတယ်။ကျွန်တော်အများအားကြားဝူးပြီးသားဖြစ်တယ်နော်ကျွန်တော်ဘိသိလို့ပြောတဲ့ချိန်တိုင်းမှာကျွန်တော်အများအားမြောင်မိတာကဘုရားသခင်ကြီးမားစွာအသုံးပြုနေတဲ့ကဘာကျော်ဆရာကြီးတွေကဘာကျော်ဟိုအမှုတော်ဆောင်ကြီးတွေစသဖြင့်ပေါ့နော်နိုင်ငံကျော်အမှုတော်ဆောင်ကြီးတွေတကယ်ပဲကျွန်တော်တို့ကအဲ့ဒါတွေကိုကျွန်တော်တွားပြီးတော့တချင်းမြောင်တတ်တယ်ကျွန်တော်အချင်းချင်းနဲ့အမြဲတမ်းပြောလို့ရှိတယ်ဟာဒီဆရာကိုတော့ဘုရားကကြီးမားစွာဘိသိနဲ့အသုံးပြုတယ်ဒီဆရာကိုတော့ဒီလိုမျိုးအခန့်ကဏ္ဍမှာဘုရားကကြီးမားစွာအသုံးပြုတယ်စသဖြင့်ကျွန်တော်တို့ကဟိုအားကြတယ်လေးစားတက်ကြတယ်တကယ်ပဲအဲ့ဒီဘယ်လိုပြောမလဲဒီဖျားသခင်ကြီးမားစွာပိတ်သိမ့်တဲ့အသွုံပြုတဲ့ဆရာတွေကိုဆိုလို့ရှိရင်ကျွန်တော်တို့ကလည်းသူတို့အကြောင်းတွေကိုကျွန်တော်မကြာခဏပြောလို့ရှိတယ်เนาะဆိုလိုတာကကျွန်တော်ချမ်းသာထဲမှာကျွန်တော်ကြည့်တဲ့အခါမှာတင်းနဲ့ကျွန်တော်အကြောင်းကိုလည်းချမ်းသာထဲမှာရေးထားရဲဆိုတာကိုကျွန်တော်တွေးရှိရတယ်အဲတင်းနဲ့ကျွန်တော်ကိုလည်းဖျားသခင်ပိတ်သိမ့်ပေးထားတဲ့အကြောင်းကိုเนาะနှုတ်ကပတ်တော်ကအခုလိုပြောထားတာကိုတွေးရှိရတယ်ကိုရင်သူဩဝါဒစာဒုတိယဆောင်အခန်းကြီးငွေ21ကနေ22ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တင်တို့နဲ့ငါတို့ကိုခရစ်တော်၌တည်စေ၍ဘိတ်သိက်ပေးသောသူကဘုရားသခင်ဖြစ်သည်။ထိုဘုရားသခင်သည်ငါတို့ကိုတစိမ့်ခတ်၍ငါတို့စိတ်နှလုံးထဲ၌ဝိညာဉ်တော်တည်ဟုသောစင်ရန်ကိုတွင်းပေးတော်မူ၏။ဟာလေလုယာ။ဘုရားသခင်ကကျွန်တော်တို့ကိုလည်းဝိညာဉ်တော်တွန်းလောင်းထားတယ်၊ဘိတ်သိက်ပေးထားတယ်လို့မမားနိုင်တဲ့နှုတ်ကပတ်တော်ကရှင်းရှင်းလင်းလင်းဖော်ပြထားတဲ့တွေ့ရှိရတယ်။အဲ့ဒါပြီးနောက်ကျမ်းစာတစ်ချက်မှာဆိုလို့ရှိရင်အလုံးချဘူးပြီးသားဖြစ်မယ်။ဒီနေ့အစ်တစ်ပံပြန်ပြီးတော့ကျွန်တော်တို့ဟိုလုံးသားအစ်တဲ့ပြန်ပြီးတော့ဖတ်ရအောင်เนาะကြည်ကျွန်တော်တို့ကိုရင်သူဩဝါဒစာပထမဆုံးအခန်းကြီး6ငယ်ခန်းကြီး6ငယ်19မှာဆိုလို့ရှိရင်ဘလိုရိုးရေးထားလဲဆိုလို့ရှိရင်အဘယ်သူနီးတင်တို့ကိုခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်ဒီဟုသောတင်တို့အထင်း၌ကျင်းဝတ်၍တန်ရှင်းသောဝိညာဉ်တော်ဤဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုမိမိမပိုင်ကြောင်းကို၎င်းမသိကြသလားဆိုပြီးတော့မှကျွန်တော်တို့ရေးထားတာကိုတွေးရှိရတယ်ကျွန်တော်တို့ရဲ့ကိုခန္ဓာကျွန်တော်တို့ရဲ့ကိုခန္ဓာကဘလိုပဲဖြစ်နေပါစေပိန်ပိန်ဝါဝါပေါ့နော်စသဖြင့်ဘလိုပဲဖြစ်နေပါစေအဲ့ဒီကျွန်တော်ရဲ့ကိုခန္ဓာထဲမှာဖခင်ရဲ့ဝိညာဉ်တော်ကကျင်းဝတ်လျက်ရှိတယ်ကျွန်တော်တို့တွန်းလောင်းခြင်းခံရတဲ့အတွက်ကျွန်တော်တို့ထဲမှာကျင်းဝတ်လျက်ရှိတယ်ဆိုတာကိုကျွန်တော်တို့နှုတ်ကပတ်တော်မမနိုင်တဲ့နှုတ်ကပတ်တော်ကဖော်ပြထားတယ်ဆိုတာကိုတွေးရှိရတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့တင်းနဲ့ကျွန်တော်ကနော်မိတ်ဆွေနဲ့ကျွန်တော်ကဒီဓမောင်းခစ်ကလိုပဲပေါ့နော်ဓမောင်းတုံးကဒီကျေကဲပဲ prophet ဒီဘီရင်နေတကယ်ပဲကြီးမြတ်တဲ့သူကြီးတွေခံရတယ်လို့မျိုးစီနဲ့ဘိသိက်လောင်းပြီးတော့စီနဲ့လောင်းပြီးတော့မှဒီဘိသိက်ပေးခြင်းကိုမခံခဲ့ရဘူးဆိုရင်တောင်မှနော်သခင်ယေရှုခရစ်တော်အဖင်ဘုရားသခင်ရဲ့ဝိညာဉ်တော်ကင်းဝတ်ပြီးဘိသိက်ပေးခြင်းခံရတယ်ဆိုတာကိုစံစာကရှင်းရှင်းလင်းလင်းဖော်ပြထားတာဖြစ်တယ် Praise the Lord အဲ့ဒါဆိုလို့ရှိရင်နော်နောက်တစ်ချက်ကျွန်တော်စဉ်းစားဖို့ကဘာလဲဆိုလို့ရှိရင်အဲ့လိုဆိုလို့ရှိရင်သင်တဲ့ကျွန်တော်ကိုလည်းနော်ရှေးတန်ရှင်သူတွေကြီးမြတ်ပြီးတော့ဘုရားသခင်အသုံးပြုတဲ့သူတွေနည်းသူဘိတ်သိပ်ပေးပြီเนาะကျွန်တော်တို့ဝิญဉ်တော်တွန်းလောင်းပေးပြီဆိုမှတော့ကျွန်တော်တို့လည်းဘုရားသခင်ကခိုင်းစေထားတဲ့အရာကျွန်တော်တို့အတွက်ဘုရားသခင်ကဘိတ်သိပ်ပေးရတဲ့ရည်ရွယ်ချက်လည်းရှိနေတော့မှာဖြစ်တယ်เนาะအဲ့ဒါကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်လေ့လာကြည့်အောင်ကျွန်တော်တို့ရဲ့ကျွန်တော်ဥမာကျန်းစာထဲမှာကြည့်မယ်ဆိုလို့ရှင်အခုနကျွန်တော်အထက်ကကျွန်တော်ကြည့်သလိုပဲပေါ့เนาะဒီရှင်ဘီယံဒီကိုဆိုလို့ရှင်ရှင်ဘီယံဖြစ်ဖို့တဲ့ဘိတ်သိပ်ပေးတာဖြစ်တယ်ယေဘရိုဒီကိုယေဘရိုဒီဖြစ်ဖို့တဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ဖို့တဲ့ဘိတ်သိပ်ပေးတာဖြစ်တယ်အဲဒါဆိုလို့ရှင်တင်တဲ့ကျွန်တော်ကိုဘုရားကခုနကျမ်းစာထဲမှာဘိတ်သိပ်ပေးထားတယ်လို့ပြောတယ်အဲဒါကတော့ကျွန်တော်ရဲ့ဘိတ်သိပ်ကဘာဖြစ်မလဲကျွန်တော်တို့ကကြာဘာလို့ဘိတ်သိပ်ပေးထားလဲဆိုတာကိုကျမ်းစာကဘယ်လိုဖော်ပြထားလဲဆိုတာကိုကျွန်တော်ဆက်ပြီးတော့ကြည့်အောင် တမန်တော်ဝုဒ္ဓအခန်းကြီး1အငယ်8ထိုတို့မရှိတော်လဲတင်တို့အပေါ်သို့တန်ရှင်သောဝိညာဉ်တော်ဆင်းသက်သောအခါတင်တို့သည်တကိုးကိုခံရ၍ယေရုရှလင်မြို့မှစာသောယူဒာပြည်ရှမာရိပြည်မြေကြီးစိုးနိုင်အောင်ငါဤတက်သည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏အာမင်အဲ့ဒါကကျွန်တော်တို့သခင်ယေရှုခရစ်တော်ဘုရားကကျွန်တော်တို့ဒီကိုမိန့်ကြမိန့်မှထားခဲ့တဲ့အရာဖြစ်တယ်ကျွန်တော်တို့ကိုဝိညာဉ်တော်တွန်းလောင်းခြင်းခံရတဲ့အခါမှာဝိညာဉ်တော်ကျွန်တော်တို့ထဲမှာကင်းထုတ်တဲ့အခါမှာကျွန်တော်တို့ကတကိုးခံရပြီးတော့မှဘာဖြစ်မလဲဆိုလို့ရှိရင်မြေကြီးဆုံးတိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်အာမင်ကျွန်တော်တို့ရဲ့ဘိတ်သိက်ချင်းနဲ့ဘောရည်ရွယ်ချက်နဲ့တောင်းပေးရမှုကခရစ်တော်ယေရှုရဲ့သက်သည်ဖြစ်ဖို့ဖြစ်နေတာဖြစ်တယ်အာမင်တနည်းအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ရရှိနေတဲ့ဘိတ်သိက်ကသခင်ယေရှုခရစ်ရဲ့သက်သည်ခံဘိတ်သိက်ကိုကျွန်တော်တို့ကရရှိနေတာဖြစ်တယ်နောက်ပြီးတော့အဲ့ဒါကိုဆက်လက်ပြီးတော့မှဒီတစ်ပေ2:9မှာဆိုလို့ရှိရင်ရှင်ပေတရုကထပ်ပြီးတော့နော် confirm ထပ်ပြီးတော့ပေါ်ပြထားတယ်ဆိုတာတွေ့ရှိရတယ်တကယ်လို့အင်္ဂလိပ်လိုအနှဲငယ်ကြည့်မယ်ဆိုလို့ရှိရင် But you are not like that. For you are a chosen people. You are a kingdom of priests, God's holy nation, His very own possession. This is so you can show others the goodness of God. For He called you out of darkness into His wonderful light. ကျွန်တော်မြန်မာလိုဆက်ပြီးတော့ကြည့်မယ်လို့ရှိရင်နော်တင်တော်မူကားတဲ့မှောင်ပိုက်တဲမှာအံ့ဘွယ်တော်အလင်းတော်တို့ခေါ်သွင်းတော်မူသောသူ၏ဂုဏ်ကျေးဇူးများကိုပေါ်ပြစေခြင်းဟာရွေးချယ်တော်မူသောအမျိုးဖြစ်ကြ၏မင်းစည်းစိမ်ရှိသောယေဘရဟိမျိုးတန်ရှင်သောလူမျိုးပိုင်ထိုက်တော်မူသောအပေါင်းအသင်းဖြစ်ကြ၏အာမင်ဒါကကျမ်းစာကကျွန်တော်တို့တွေကိုဘုရားသခင်ကနေပြီးတော့မှသူ့ရဲ့ဂုဏ်ကျေးဇူးတွေသူ့ရဲ့ goodness ကိုဘုရားသခင်ကဘလောက်ကောင်းမြတ်တယ်ဆိုတာကိုတခြားသူတွေပေါ်ပြဖို့အတွက်ကျွန်တော်တို့ကိုရွေးချယ်ထားတာလို့တော့ဒီတမန်တော်ကြီးကလည်းဒီကျမ်းစာထဲမှာဆက်ပြီးတော့ confirm လုပ်ထားတာကိုတွေ့ရှိရတယ်ကျွန်တော်ဒီကျမ်းစာကိုအမြဲတမ်းဖတ်ဖူးရပါတော့ဖတ်တဲ့အခါမှာတချို့လူတွေကထင်ကောင်းထင်နိုင်တယ်အာဒါတွေးမိကောင်းတွေးမိနိုင်တယ်ပေါ့အော်မင်းစည်းစိမ်ရှိတဲ့ယေဘရဟိမျိုးမပြောနဲ့ပေါ့နော်အခုကျွန်တော်တို့စားဖို့တောင်းနေဖို့တောင်းအခက်အခဲတွေဖြစ်နေတာဒုက္ခတွေရောက်နေတာစသဖြင့်ကျွန်တော်တို့တွင်းမိကောင်တွင်းမိနိုင်တယ်တခါလေးလဲပြောကောင်းပြောမိနိုင်ပါတယ်ဒါမဲ့ကျွန်တော်တို့ပြန်ပြီးတော့နှုတ်ခွတ်တော်တွေကိုကြည့်တဲ့အခါမှာကျွန်တော်တို့ဒီ professional မွေလာကနေပြီးတော့မှဒီဒါဝိလေးစီကိုလာပြီးတော့မှဘိသိက်ပေးတဲ့အခါမှာဘင်းဘိသိက်ကိုဘုရားသခင်စီကသူကရရှိခဲ့တာဖြစ်တယ်အဲ့ဒီအချိန်ကစပြီးတော့ဘုရားရဲ့အမြင်မှာဘုရားရဲ့မျက်မှောက်ထဲမှာဒီဒါဝိကရှင်ဘင်းဖြစ်နေပြီဖြစ်တယ်ဒါမဲ့သူ့ရဲ့အပြင်မှာတော့ရှင်ဘင်းမဖြစ်သေးဘူးဆိုတာကိုကျွန်တော်တွေ့ရတယ်ချက်ချင်းဘင်းဖြစ်သွားတာမဟုတ်ဘဲနဲ့သူကကျွန်တော်တန်းစားတဲ့ဘောကတော့ကျွန်တော်လေ့လာပြီးတော့ကြည့်တဲ့အခါမှာဒီဒါဝိကဒီဘိသိက်ကိုခံရပြီးနောက်ပိုင်း15နှစ်နီးပါးလောက်ကိုနော်သူတော်ထဲမှာပြေးလွှားပြီးတော့မှဒီဘရင်ရှောလူရဲ့လိုက်လံပြီးတော့မှရန်ရှာမှုတပ်ဖြတ်မှုဒုက္ခတွေအမျိုးမျိုးရောက်ပြီးတော့မှနော်တကယ်ပဲတင်းရှောင်ရင်းနဲ့ဒီလိုပဲအတွေ့အကြုံတွေမြောက်များစွာကိုရရှိခဲ့တယ်15နှစ်နီးပါးလောက်ကြာတော့မှဘုရားသခင်ဘိသိက်ပေးထားတဲ့အတိုင်းသူကဘရင်ဖြစ်လာတယ်ဆိုတာကိုတွေ့ရှိရတယ်အဲ့ဒါပြင်ဒါဝိပေးမဟုတ်ဖက်နဲ့အခုနော်ကျွန်တော်တို့ဘုရားသခင်ကနေပြီးတော့ရွေးကောက်တယ်ပြီးတော့အသုံးပြုတယ်ဆိုတော့ဒီယောသရဲ့အသက်တာမှာကျွန်တော်တို့ကြည့်မယ်ဆိုရင်အားလုံးကြားဖူးပြီးသားဖြစ်တယ်ယောသကသူကနေပြီးတော့မှအသက်30သူ့ရဲ့ဘယ်လိုပြောမလဲသူတကယ်သူ့ရဲ့အိမ်မက်ကပြည့်စုံဖို့အတွက်နှစ်ပေါင်း73နှစ်တိုင်တိုင်ကြာခဲ့တယ်73နှစ်ဆိုတာအိမ်မှာထိုင်ဆောင်နေရင်းနဲ့မဟုတ်ဖက်နဲ့တကယ်ပဲဟိုကျွန်တော်တို့လူတွေအမြင်မှာတော့ဆိုးရတယ်ကြမ်းတမ်းတယ်ဆိုတော့ဒီအခက်အခဲဒုက္ခတွေကြားထဲမှာဘုရားသခင်ကပို့ဆောင်ပြီးတော့မှသူ့အမတကယ်ပဲဖြည့်ဆည်းပေးပြီးတော့မှလူဝတ်သမျှကိုတွန်တင်ပြီးတော့မှနောက်ဆုံးမှတကယ်ပဲအီဂျစ်ဘီဒီအီဂျစ်နိုင်ငံကြီးရဲ့နော်ဒုတိယဘီရင်ဖြစ်လာတယ်ဆိုတော့တွေ့ရှိရတယ်ဆိုလိုတာကဘုရားသခင်ပေးတဲ့ဘိသိက်ကဘယ်တော့မှပြည့်ပြည့်မသွားဘူးဘယ်တော့မှပျောက်ကွယ်မသွားဘူးအချိန်တန်လို့ရှိရင်ဘုရားသခင်ပြောတဲ့အတိုင်းအချိန်ခိုက်မှပြည့်စုံလာမှာဆိုတာကိုကျွန်တော်နားလည်ရတာဖြစ်တယ်ခုနကျမ်းစာကိုမနော်ကျွန်တော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့မူလကျွန်တော်တို့ရဲ့ရှိနေတကယ်တဲ့နေရာကတကယ်ပဲမှောင်မိုက်တကိုးရဲ့နိုင်ငံထဲမှာဖြစ်တယ်။မှောင်မိုက်နိုင်ငံထဲမှာဖြစ်တယ်။အဲ့တော့ကျွန်တော်တို့အားလုံးသိပြီးသားဖြစ်တယ်နော်။မှောင်မိုက်နိုင်ငံထဲမှာနေရဆိုကြရတော့စာရမဏတ်ရဲ့အကြီးကျယ်ဘဝမှာကျွန်တော်တို့ကသူခိုင်းတဲ့မြောက်ကိုသူဆေးရထားပြီးတော့မှသူဆေးရကိုသွားပြီးတော့မှကျွန်တော်သူခိုင်းတဲ့နေရာမှာသူအကုန်လုံးကိုလှုပ်ပြီးတော့မှသူစိတ်တိုင်းကြ။နောက်ဆုံးလဲဟိုသူသွားမယ့်နေရာသူရှိမယ့်နေရာဖြစ်တဲ့ဒီကျွန်တော်ငရဲထဲမှာလမ်းဆုံးမဲ့သူတွေဖြစ်ခဲ့ပါတယ်။ဒါမဲ့ကျေးဇူးတော်ကြောင့်နော်ခုနပြောတဲ့ဘုရားသခင်ယေရှုခရစ်တော်ဘုရားရဲ့အားဖြင့်ကျေးဇူးပြုမှုကြောင့်ခရစ်တော်ရဲ့နော်တကယ်မြတ်တာအလင်းနိုင်ငံတွေကိုကျွန်တော်တို့ကဆွဲခေါ်ပြီးတော့မှကျေးဇူးပြုချိမြောက်ခြင်းကိုကျွန်တော်ခံခဲ့ရတာဖြစ်တယ်။ချိမြောက်တာကမှနော်ကျွန်တော်တို့နည်းနည်းလေးရိုးရိုးလေးသူကောင်းပြုလို့မျိုးမဟုတ်ဘဲနဲ့ကျွန်တော်လုံးဝမှမထိုက်ပန်တန်ပါဘူးလို့ကိုယ့်နဲ့ကိုယ်စိတ်ထဲမှာစဉ်းစားဆင်ခြင်မိတဲ့အတီနော်။အော်မင်းစည်းတဲ့ရှိတဲ့အမျိုးရေပရောရဲ့အမျိုးပိုင်ထိုက်တဲ့အမျိုးဖျားသခင်အပေါင်းအသင်းဖျားသခင်အသားသမီးဖျားသခင်အမွေစားအမွေခံဖြစ်တဲ့အတီကိုကျွန်တော်တို့ကိုဖျားသခင်ကနေပြီးတော့မှရွေးကောက်ပြီးတော့မှရွေးနှုတ်ပြီးတော့မှအမှောက်မိုက်တကူ ဘာမွေးနိုင်ငံတွေကမှာအဆွဲခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီနေရာမှာထားရဲဆိုတော့တွေ့ရှိရတယ်။အဲ့ဒီအတွက်ဘုရားသခင်ကကျွန်တော်တို့တွေကိုတောင်းဝန်တစ်ခုတော့ပေးတယ်ဆိုတော့ကျွန်တော်စမ်းစာထဲမှာတွေ့ရှိရတယ်။အဲ့ဒါကတော့ဘာလဲဆိုလို့ရှိရင် Be my witness ဆိုတာကငါရဲ့ကောင်းမြတ်ခြင်းတွေကိုနော်တင်လို့အပြင်လူအပေါင်းကိုငြင်းစေပါထင်ရှားစေပါလို့ဘုရားသခင်ကကျွန်တော်တို့ကိုခိုင်းစေနေတာတောင်းဝန်ပေးနေတာကျွန်တော်တို့ကိုရည်ရွယ်ချက်ကျွန်တော်တို့အတွက်ရည်ရွယ်ချက်ရှိရဆိုတာကိုကျွန်တော်တွေ့ရှိရတာဖြစ်တယ်။ဒီနေ့အဖြစ်ဆိုလို့ရှိရင်ဒီကမိတ်ဆွေဟိုနဲ့ကျွန်တော်ကသခင်ရှုကောင်းမြတ်ခြင်းတွေကိုနော်ကျွန်တော်တို့ပေါ်ပြနေတဲ့သခင်ရှုခရစ်တော်ဘုရားရဲ့ display တွေဖြစ်တယ်ဆိုတာကိုကျွန်တော်နားလည်ရတယ်။အထူးသဖြင့်ပေါ့နော်ဒီကနေ့ယန်းအာကဘာမှာပေါ့နော်အခုယန်းကြော်ကြားပေါ့နာမည်ကြီးတဲ့လူသုံးဆောင်ပစ္စည်းတွေကုန်ပစ္စည်းတွေအများကြီးရှိပါတယ်နော်ဥပမာပေးရမယ်ဆိုလို့ရှိရင်ကျွန်တော်တို့နားမှာရှိတဲ့ဒီဖုန်းတို့ဒါမှမဟုတ်လဲနာယီတို့ဒါမှမဟုတ်လဲခါတို့ပေါ့နော်ဒီကျွန်တော်တို့အဲ့လိုမျိုးအသုံးဆောင်ပစ္စည်းတွေမြောက်များစွာတကယ်ပဲရှိရတကယ်ပဲနာမည်ကျော်တဲ့တကယ်ပဲဟိုဈေးအရင်ကြီးတဲ့ brand တွေရှိပါတယ်ဘလောက်ဈေးကြီးလဲဘလောက်အာလှပခန္ဓာလဲဆိုတာအပြင်နော်လူတွေကဘာလဲစိတ်ဝင်စားလဲဆိုလို့ရှိရင်ဘလောက်အကျန်းခံနိုင်လဲဘလောက်ယာတိဥဒုစိုးစိုးဝါးထဲမှာအသုံးပြုလို့ရလဲဆိုတော့ကိုလဲပေါ့နော်ဘလောက်ထိသူကဟိုဘလို့ပြောမလဲအတုံးခံလဲဆိုတာကိုလည်းဟိုလူတွေကစိတ်ဝင်စားကြတာဖြစ်တယ်။အဲကြောင့်မလို့ကျွန်တော်တို့သွားပြတော့မနော်နိုင်ဥမာဥပမာပေါ့အကောင်သားနိုင်တလုံးကိုကျွန်တော်တို့ဟိုနိုင်ဝယ်မဲသားဆိုလို့ရှိရင်ကျွန်တော်တို့သွားနိုင်ဆိုင်တွေမှာပေါ့နော်ဒီမှာဆိုလို့ရှိရင်နိုင်ဆိုင်သူကိုသွားကြည့်မယ်ဆိုလို့ရှိရင်တချို့နိုင်တွေကတကယ်ပဲဒေါ်လာအောင်မှတောင်းနဲ့သိန်းနဲ့ချီပြီးတော့ပေးရတဲ့နိုင်တွေရှိပါတယ်။ဒါပေမဲ့အဲ့ဒီနိုင်ကသာလင်ဟိုဈေးကြီးုံနဲ့မကဘူးသူ့ကိုဘယ်လိုမျိုးတက်တူနဲ့ဘယ်လိုမျိုးစိန်နေနဲ့ဘယ်လိုမျိုးရွှေနေနဲ့လှုပ်ထားရဲဆိုတာမျိုးမကပဲနဲ့เนาะဒီနိုင်တလုံးကဘလောက်ထိအချိန်မှန်လဲဘလောက်ထိသူကအကြမ်းခံလဲဆိုပြီးတော့မှတချို့ဆိုင်တွေမှာဆိုလို့ရှိရင်เนาะကျွန်တော်တီးပြီးသားဖြစ်နိုင်တွေကိုရေထဲစိန်ပြီးတော့ကျွန်တော်ပြထားတာတွေတွေ့ရှိရတယ်ဆိုတော့ဘာလဲဆိုလို့ရှိရင်အာဘလိုမျိုးနေရာမှာပဲထားတာဒီလိုမျိုးကောင်းတဲ့ဒီလိုမျိုးလက်ရကောင်းတဲ့ဒီလိုမျိုးဟိုတန်ဖိုးကြီးတဲ့ဒီလိုနာမည်ရှိတဲ့ brand တခုကဘယ်နေရာမှာပဲသုံးခင်ဗျာဒီ showcase ထဲမှာပဲထည့်ထားမလားဘူးလေးထဲမှာပဲထည့်ထားမလားဒါမှမဟုတ်ကြံ့ကြံ့တန်းတန်းပဲသုံးမလားဒါမှမဟုတ်လဲရေးထဲမှာပဲစိန်ထားမလားဘယ်အချိန်မှာပဲဖြစ်ဖြစ်ဒီနိုင်ကအချိန်မှန်တယ်ဒီချိန်ကဒီနိုင်ကဘယ်တော့မှပျက်စီးမသွားဘူးဆိုတာကိုသူတို့ကတည်တည်ပြတာဖြစ်တယ်ကျွန်တော်တို့လည်းဒီလိုပဲဖြစ်တယ်တကင်းရွှေရဲ့လက်ရကနော်တကင်းရွှေရဲ့ဟိုတကင်းရွှေရဲ့မားတာထားတဲ့အရာတကင်းရွှေရဲ့ကေတင်ခြင်းကဘလောက်ထိကျွဲဝပြေဆုံးလဲเนาะခုနတကယ်ယူခဲ့အသွေးတော်နဲ့ကျွန်တော်တို့ကိုရွေးနှုတ်ပြီးအစ်စ်ဖန်ဆင်းခြင်းကိုခံရတဲ့မိတ်ဆွေနဲ့ကျွန်တော်ကဘလောက်ထိအာတန်ဖိုးရှိလဲဘလောက်ထိအကျန်းခံနိုင်လဲဆိုတာကိုလည်းဟိုတကယ်ယူခဲ့တော့ဘုရားလောကကြီးကိုပြချင်တာဖြစ်တယ်သူတို့ပြည့်ကျွန်တော်တို့လိုအပ်လို့ကျွန်တော်တို့စစ်ဆေးခံရမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဘလောက်ထိအဆန်းသက်ခံနိုင်လဲစစ်ဆေးခံနိုင်လဲအကျန်းခံနိုင်လဲဆိုတာကိုကျွန်တော်တို့တွေကိုဘုရားသခင်ကကျွန်တော်တို့တွေကိုအဲ့ဒီအတွက်ကျွန်တော်တို့ကိုလည်းဟိုပိတ်သိပ်ပေးပြီးတော့မှရွေးချယ်ထားတယ်စေခိုင်းထားတယ်ဆိုတာကိုကျွန်တော်နားလဲရတာဖြစ်တယ်အားကြောင့်မလို့ကျွန်တော်တို့ဒီအချုပ်အားဖြင့်ပေါ့နော်နောက်ဆုံးညီကုန်းချောရမယ်ဆိုလို့ရှိရင်တင်းနဲ့ကျွန်တော်ကဘုရားဝိညာဉ်တော်တွန်းလောင်းကင်းဝတ်စေပြီးဘိတ်သိက်ထားခြင်းခံရသူများဖြစ်ပါတယ်နံပါတ်1တစ်ချက်နည်းကျွန်တော်နားလည်ခဲ့ပြီးဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ခံရတဲ့ဘိတ်သိက်နော်ကိုခံရတဲ့ဘိတ်သိက်ကိုလည်းကိုကောင်းကောင်းသိဖို့လိုတယ်ဥပမာဘုရင်ဒါဝိဒ်ကဆိုလို့ရှိရင်သူ့ကိုလာပေးတာဘုရင်ဖြစ်မဲ့ဘိတ်သိက်ဆိုတာ तू ကောင်းကောင်းသိတယ်ဆိုလိုတာကဒီအာယုံဆိုလို့ရှိရင် तू ရစ်ပရဟိလို့ဖို့အတွက်ဘိတ်သိက်ဆိုတာကို तू ကောင်းကောင်းသိတယ်အဲ့လိုပဲဒီမှာရှိတဲ့မိတ်ဆွေနဲ့ကျွန်တော်ခံရတဲ့ဘိသိကတော့ကျမ်းစာထဲမှာဘလိုမျိုးရေးထားလဲဆိုလို့ရှိရင်เนาะကျွန်တော်တို့ခုနလည်းဖိုက်ခဲ့ပြီးသားဖြစ်တယ်ယေရှုခရစ်တော်ရဲ့တည်ထေခံဘိသိတွေကိုကျွန်တော်တို့ကရရှိထားတာဖြစ်တယ်အဲဒါဆိုလို့ရှိရင်အဲ့ဒီဘိသိကိုရရှိထားတဲ့သင်တဲ့ကျွန်တော်ကိုเนาะဘုရားသခင်ကဧဝံဂေလိဆရာဖြစ်လဲနေရာချပြီးတော့အသုံးပြုနေတာဖြစ်တယ်တကယ်ပဲဘုရားသခင်ကြီးမားစွာအသုံးပြုနေတယ်เนาะ Christian worship leader အနေနဲ့လည်းဒီအဲ့ဒီဘိသိခံထားတဲ့တင်တဲ့ကျွန်တော်ကိုနေရာချပြတော့အသုံးပြနေတာဖြစ်တယ်။ဒါမှမဟုတ်လည်းတကယ်နိုင်ငံကျော်ကမ္ဘာကျော်စီးပွားရေးသမားဘုရားသခင်ရဲ့သာသနာတော်ကိုအထောက်မနိုင်တဲ့เนาะတကယ်ပဲဟိုနိုင်ငံကျော်စီးပွားရေးသမားတယောက်နေလေလေအဲ့ဒီဘိသိက်ခံထားရတဲ့တင်တဲ့ကျွန်တော်ကိုနေရာချပြတော့ဘုရားသခင်ကအသုံးပြနေတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့တွေကကျွန်တော်တို့ရဲ့ဘုရားသခင်ချထားတဲ့နေရာမှာကျွန်တော်တို့မှာရှိတဲ့ဘိသိက်ကိုအမြဲတမ်းတတိယပြတော့မှကျွန်တော်တို့လှုပ်လေသမျှတိုင်းကခုနပြောတဲ့ဘုရားသခင်ရဲ့သက်တည်ခံဘုရားသခင်ကဘလောက်ကောင်းမြတ်လဲဆိုတာကိုကျွန်တော်တို့အသက်တာတွေအပြင်ထင်ရှားစွာဒီလောကတစ်ခုလုံးကိုပြနိုင်တဲ့သူတွေရောက်ချင်းစီတိုင်းဖြစ်ပါစေလို့ဒီနှုတ်ကပတ်တော်အပြင်ဝင်ငါပါတယ်ဒီနှုတ်ကပတ်တော်အပြင်ရောက်ချင်းစီတိုင်းလည်းခွန်အားရမယ်လို့ယုံကြည်တယ်မမေ့ပါနဲ့တင်တဲ့ကျွန်တော်ရရှိထားတဲ့ဘိသိက်ကသခင်ယေရှုခရစ်တော်ဘုရားရဲ့သက်တည်ခံခြင်းဘိသိက်ဖြစ်ပါတယ်အာမင်